အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဘတ်ကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလွတ်အုပ်ပြီးတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ
်ပါဒါစာတလာဖော်ဆိုင်terjadi kekecewaan dari para penonton yang melihat tim kesayangannya
ဒီတူချမ်းမာရေးဆိုင်ရာယုံကအတီးပြူပြီးလက်ခံရရှိတဲ့နောက်ဆုံးရအချက်လက်တွေအရတေဆုံးသူ125ဦးရှိပါတယ်လို့အင်ဒိုနီးရှားရဲချုပ်လီတိုစီဂျစ်ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်အများစုကတော့လူတွေနင်းမိပြီးတေဆုံးခဲ့ချရတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ကြောင်းအရှိဂျာဘာရဲချုပ်နီကိုအာဖင်တာကသတင်းထောက်တွေကိုပြောပါတယ်တေဆုံးသူအရေအတွက်ကိုလည်းအရင်က124ဦးကနေ125ဦးထိရက်တဖွဲ့ကရှော့ချပါတယ်။တေဆုံးသူတွေတဲ့ကတချို့ကိုနှစ်ကြိမ်ထဲ့သွင်းတွက်ချက်ထားတာကိုအနာပိုင်တို့တွေ့ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားပရီးမီယာလိဂ်ဘောလုံးပွဲမှာပါစီဘာယာအသင်းကအင်ရှင်အာရီမာအသင်းကို3-2နဲ့နိုင်ပြီးတဲ့နောက်အင်ရှင်ပရိသတ်တွေကွင်းထဲကိုဆင်လာပြီးသူတို့အသင်းသားတွေကိုပြဿနာရှာရကနေပရိသတ်တွေနဲ့ရဲတွေရုံးရင်ဆန်ကစတင်ဖြစ်ပွားခဲ့တာလို့အရှိချာဘာရဲချုပ်ကပြောပါတယ်။ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲကြည့်စဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပေမဲ့ပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့ရကနေရဲတပ်ဖွဲ့ဘက်ကမျက်ရည်ရုံပုံတုံးပြီးနှိမ်နင်းတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ရုံပုံနဲ့နှိမ်နင်းတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကအတော်များများအသက်ရှူချက်တာတွေလူနှင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနည်းကဆေးရုံကိုခေါ်သွားကြပေမဲ့လည်းဒီထဲမှာလမ်းမတင်တေဆုံးခဲ့တာတွေရှိသလိုစေယုံမှာကုသရင်းနဲ့တေဆုံးခဲ့သူတွေလည်းရှိပါတယ်ရှင်။